Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်ခါ2018ခုနှစ်ဩဂုတ်လ1ရက်ဗိုလ်ရုံးနဲ့မနေ့ကအတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ 9m 24 50 50တိကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Bambis News မှာလည်းအချိန်နဲ့တပင်းညီနားဆင်နေပါခင်ဗျာကျွန်တော်သမိုးပါခင်ဗျာကုမနက်ဖက်အစီအစဉ်တွေတော်ယူတက်ဆက်ပြီးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းတရင်တော့ကိုကြောင်နဲ့အတူကြီးညာပေးပါပါအမေရိကန်ပြည်တော်စုမှာနိုဗ ెంబ ာချင်းပါမယ်ရားဖြတ်ရွေးကောက်ပွဲမှာမဲပြီးမယ်အမေရိကန်ပြည်သူတွေပေါ်လူမှုကွန်ရက်ကနေလွှမ်းမိုးဖို့အတွက်စ조사နေတာတွေ့ရတယ်လို့ Facebook Company ကပြောကြားလိုက်ပါတယ်စင်ကာပူမှာချင်းပါမယ်အာဆီယံနဲ့ဒေတာရင်းနိုင်ငံတွေရဲ့အစည်းအဝေးမှာရခိုင်ရေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကောကနေဒါနိုင်ငံခြားရေးဝန်ကြီးကပြောဆိုဆွေးနွေးဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးဝင်
โอเคကောင်းပါခင်ဗျာအဒီလိုသတင်းတွေတင်ပြပြီးနားဆင်ရမယ်ထဲမှာဆိုရင်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အရှေ့အာရှသုံးနိုင်ငံခီးစဉ်အတွင်းမြန်မာအရေးကိစ္စကိုဒေတာရင်းခေါင်းဆောင်တွေနဲ့ဆွေးနွေးပြောဆိုဖို့ရှိနေပါတယ
် The denuclearization of the DPRK, the contested South China Sea, terrorism, maritime and cyber security and the crisis in Rakhine State among other topics.
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အကြီးအကဲအရာရှိတဦးပြောဆိုချက်ဖြစ်ပါတဲ့သတင်းတော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အလားပြင်အစ်စ်ဖော်စီလိုက်တဲ့ရခိုင်ပြည်နယ်ပြည်ပခဆုံဆန်းစစ်ဆေးရေးကော်မရှင်ပေါ်ပြည်တွင်းနိုင်ငံရေးသုံးသပ်သူတွေရဲ့သဘောထားအမြင်လေးအချင်းပြည်နယ်ညီညာရေးနဲ့စစ်ဘေးကြောင့်ဒုက္ခသည်တွေအတွက်ဥရောပမှာကျင်းပတဲ့ဆွေးနွေးပွဲအကြောင်းဆက်သွယ်မေးမြန်းချက်မြောက်ကိုရီးယားနိုင်ငံဘက်ကမစ်ဆိုင်ဒုံးအစ်စ်ဆောက်လုပ်နေတဲ့အရေးလက္ခဏာတွေတွေ့မြင်နေရတယ်လို့အမေရိကန်ထောက်လှမ်းရေးသတင်းရက်ကွက်ကပြောဆိုလိုက်တဲ့အကြောင်းအစရှိတဲ့သတင်းတော်တွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ထောက်လှမ်းပေးဖို့ရှိပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့ကိုကျော်လွင်တို့ပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာနိုဗ ెంబర్ 10ရက်နေ့2018ဂျာဗျာရွေးကောက်ပွဲမှာမဲပေးကြမယ်အမေရိကန်ပြည်သူတွေပေါ်မှာလူမှုကွန်ရက်ကနေပြီးတော့လွှမ်းမိုးဖို့ဘယ်သူစ조사နေလဲဆိုတာကိုပုဂ္ဂလိကကုမ္ပဏီတွေနဲ့အစိုးရရရှိတွေကထုတ်ဖော်ပြောဆိုဖို့အတွက်တောင်းနှီးနေကြပါပဲ။အခုလို조사ကြောင်းမကြသေးခင်ကမှတွေ့ရှိခဲ့တယ်လို့ဒီလို조사မှုတွေကလည်းအောင်မြင်နေတဲ့ပုံတွေ့နေရပါတယ်။ Facebook ကုမ္ပဏီက Facebook အကောင့်နဲ့ Instagram အကောင့်ပေါင်း32ခုပါပုံမှန်မဟုတ်တဲ့လှုပ်ဆောင်မှုတွေတွေ့နေရတဲ့အတွက်ပိတ်ပစ်ခဲ့တယ်လို့ Facebookကုမ္ပဏီကအင်ကာနေမှာကြေညာလိုက်ပါတယ် Facebook လူမှုမီဒီယာကုမ္ပဏီကကြေညာရမှာ2018ခုနှစ်မတ်လအစောဆုံးမှာဖွင့်ခဲ့တဲ့ Facebook စာမျက်နှာအကောင့်18ခု Facebook profile 18ခုနဲ့ Instagram အကောင့်9ခုတို့ကိုပိတ်ပစ်ခဲ့ရတယ်လို့ပြောပါတယ်ဒီအကောင့်တွေကနေ American Dollar 11,000 လောက်တန်ဖိုးရှိတဲ့ကျော်ညာ150လောက်ကို American Dollar နဲ့ရောကနေဒါငွေတွေနဲ့ပါပေးခဲ့တယ်လို့ပြောပါတယ်အခုချိန်မှာသူတို့ရဲ့စုံစမ်းစစ်ဆေးမှုကအစပိုင်းမှာရှိနေသေးတာမို့နောက်ွယ်မှာဘယ်သူပါဝင်ပတ်သက်နေလဲဆိုတာအပါဝင်အသေးစိတ်ကိုတော့အတိအကျမသိရဒါကြောင့်လဲ Facebook ကသူ့ရဲ့ blog မှာရေးပါလေဒါပေမဲ့ဒီအကောင့်ဖွင့်ခဲ့တဲ့သူတွေဟာအရင်ရုရှားခြေဆိုင် Internet အဖွဲ့ဖြစ်တဲ့ IRA လုတ်ခဲ့လာတဲ့ပို့ပြီးတော့သူတို့ရဲ့အသံအမှန်ကိုပုံကွယ်ထားနိုင်တယ်လို့လဲ Facebook ကပြောပါတယ်ဒီအကောင့်အတူတွေကိုကြည့်ရှုတဲ့အကောင့်ကအနည်းဆုံး 2,900 လောက်ရှိနေတယ်လို့လဲပြောကြားခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရင်မှုဟောင်းပေါ်မန်ဖို့ကိုဗန်နိုင်းဆိုင်ရာပြစ်မှုကျူးလွန်မှုနဲ့တရားခွင်စစ်ဆေးမှုတွေမနေ့ကစတင်လုပ်ဆောင်နေပါပြီ။ဂျူရီတူကြီးအဖြစ်အမျိုးသမီး6ဦးနဲ့အမျိုးသား6ဦးတို့ပါဝင်တဲ့တရားခွင်ကိုဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့ကတရားရုံးမှာစစ်ဆေးနေတာပါ။ရုရှားဘက်ရင်းနဲ့ယူကရိန်းနိုင်ငံရေးသမားတွေအတွက်အကျိုးဆောင်လုပ်ပေးတာနဲ့သူ့ရဲ့နိုင်ငံရေးတာဝန်ခံလုပ်ငန်းတွေဟာအခွန်ဆောင်မှုနဲ့ဗန်ကိစ္စတွေမှာမမှန်မကန်ဆောင်ရွက်တာတွေရှိတယ်ဆိုတဲ့အရေးယူမှုနဲ့တဲ့69နှစ်အရွယ်ပေါ်မနဖို့ကိုတရားခွင်မှာစစ်ဆေးနေတာပါမနဖို့ကတော့သူ့ကိုဆွဲဆိုထားတာနဲ့ပတ်သက်ပြီးတော့သူ့မှာအပြစ်မရှိဘူးလို့တရားရုံးကိုရှောက်ထားပါတယ်ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးကြံပေးပုဂ္ဂိုလ်ရောဘတ်မူလာရဲ့စစ်ဆေးမှုတွေတဲကနေပေါ်မနဖို့ဟာပထမဆုံးပုဂ္ဂိုလ်ဖြစ်တရားခွင်မှာစစ်ဆေးခံရသူဖြစ်ပါတယ်ဂျူရီလူကြီး12ဦးထဲမှာလူပြူ10ဦးအရှောက်နယ်ဘွားအမေရိကန်နိုင်ငံသား2ဦးတို့ပါဝင်ကြပြီးတော့သူတို့ကမနက်ဖို့ရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုဆုံးဖြတ်ပေးကြမှာပါမနက်ဖို့ကအခွန်ဆောင်တဲ့အခါမှာအမှန်တိုင်းမဆောင်ခဲ့တဲ့အမှုနိုင်ငံသားဘန်ဒီမှာဖွင့်ထားတဲ့သူ့ရဲ့ဘန်စင်းနံပါတ်ကိုအသိမပေးဘဲထိန်ချန်ထားမှုဘန်ချင်းငွေတွေအပေါ်မှာမမှန်မကန်လုဆောင်မှုတွေနဲ့တရားစွဲဆိုခံရတာပါတကယ်လို့သူ့မှာပြစ်မှုထင်ရှားရင်ထောင်ဒဏ်305နှစ်ထိမနက်ဖို့ကြောက်ခံမဲ့သဘောရှိနေပါတယ်
အမေရိကန်ကွန်ဂရက်ကနေလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်ခွင့်ပေးရတဲ့ဖိအားပေးတဲ့အနေနဲ့ဒီနှစ်ကုန်ပိုင်းလောက်ဖြစ်နိုင်တဲ့အစိုးရရန်တရားရန်ဆိုင်မှုကနေပေးဆက်မှုအနည်းချင်းတော့ရှိနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နိုင်ငံရဲ့နေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေဟာဆယ်စုနှစ်ပေါင်းများစွာလုံးဝပျက်စီးနေတဲ့အတွက်နိုင်ငံရေးအချို့ဆက်တွေဖြစ်ဘာတွေပဲဖြစ်လာဂရုစိုက်မှမဟုတ်ကြောင်းနဲ့ဒါကိုပြုပြင်ပြောင်းလဲဖို့အတွက်ဒီမိုကရက်တစ်ပါတီဝင်တွေလက်ခံလာအောင်အစိုးရရန်တရားမရဆိုင်မဲ့နဲ့တော့မဖြစ်နိုင်ဘူးလို့သမ္မတထရမ့်ကသူ့တွစ်တာမှာရေးပါတယ်။နေဆက်လုံခြုံရေးဟာအမျိုးသားလုံခြုံရေးဖြစ်ပြီးအမျိုးသားလုံခြုံရေးဟာအမေရိကန်နိုင်ငံရဲ့ရေရှည်တည်ထောင်ရေးအတွက်ဖြစ်ကြောင်းနဲ့အခုလိုအစိုးရရန်တရားရပ်ဆိုင်မှုကအမေရိကန်နိုင်ငံလုံခြုံမှုနဲ့ကြွယ်ဝမှုကိုဖြစ်စေမယ်လို့လည်းသမ္မတကတွစ်တာမှာရေးတာပါ။ဒါကအမေရိကန်နိုင်ငံတွင်တရားမဝင်ရောက်မှုတွေရပ်ဆိုင်စေဖို့အတွက်အမေရိကန်မက္ကဆီကိုနှစ်နိုင်ငံကြားမှာနေဆက်တည်ထောင်ကာယံရေးကိုကွန်ဂရက်စ်လွှတ်တော်ကနေခွင့်ပြုပေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတတိယမြောက်နေ့ဖြစ်ဆက်လက်ကြိုးစားပြီးတော့ဖိအားပေးနေတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတအိမ်ပြည်တော်မှာရာရှိချုပ်ဖြစ်တာဝန်ယူနေတဲ့ငိမ်းစားဗိုလ်ချုပ်ဂျွန်ကယ်ရီအနေနဲ့နောက်ထပ်နှစ်အနည်းငယ်ဆက်ပြီးတော့တာဝန်ယူပေးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့မေတ္တာရပ်ခံချက်ကိုဂျွန်ကယ်ရီကသဘောတူလက်ခံလိုက်ပါတယ်။အဲဒါကြောင့်လာမယ့်2020သမ္မတရွေးကောက်ပွဲကျင်းပတဲ့နေ့အထိဂျွန်ကယ်ရီကအိမ်ပြည်တော်ရာရှိချုပ်ဖြစ်ဆက်ပြီးတော့တာဝန်ယူသွားမယ်လို့အိမ်ပြည်တော်ကပြောပါတယ်။သတင်းမီဒီယာတော်တော်များများမှာဖော်ပြနေကြတာကဂျွန်ကယ်ရီဟာအင်ပီရိုမှာတာဝန်ထမ်းဆောင်နေရတာကိုသူစိတ်ပျက်နေတဲ့အကြောင်းမကြခင်အင်ပီရိုကနေပြီးတော့သူဒီအနားယူတော့မယ်အကြောင်းဖော်ပြနေပါတယ်။ပြီးခဲ့တဲ့တင်းတာနေတော့ကပဲဂျွန်ကယ်ရီအင်ပီရိုမှာရာရှိချုပ်ဖြစ်တာဝန်ယူခဲ့တာတစ်နှစ်ပြည့်ခဲ့ပါတယ်။အဲဒီတော့ကသူ့ကိုသမတ်ထောင်းကဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုခဲ့ပါတယ်။အင်ပီရိုတာဝန်မတိုင်ခင်တုန်းကတော့ဂျွန်ကယ်ရီဟာသမတ်ထရမ့်ဆိုအဖွဲ့ထဲမှာအမိမီလုံခြုံရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေပါတယ်။
VOA American တံငါမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မိုးတီးထန်စွာရွာသွန်းမှုကြောင့်ရေကြီးမှုဖြစ်ပွားခဲ့တဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်း၊မကွေးတိုင်းဒေသတွေဘက်မှာအင်္ဂါနေ့မှာတော့ရေတွေလျော့ကျလာနေပါပြီ။ဒါပေမဲ့ရေပိရှောင်အများစုဟာအိမ်ကိုမပြန်နိုင်ကြသေးပဲကယ်ဆယ်ရေးစခန်းတွေမှာနေထိုင်ရဆဲဖြစ်ပါတယ်။မွန်ပြည်နယ်အတွက်မှာရေတွေလျော့ကျလာတဲ့အတွက်ရမောင်မြန်ရန်ကုန်ကားလန်းပွင့်လာပြီးတော့ရေပိရှောင်အများစုကအိမ်ပြန်နိုင်ကြပြီလို့ပြည်နယ်အစိုးရကပြောပါတယ်။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကတော့ကရင်ပြည်နယ်ဖအံ၊မြဝတီ၊ပဲခူးမြို့နယ်၊ရွှေချင်မြို့နယ်နဲ့မတောက်မြို့နယ်အပအဝင်မြေကမ်းနားတွေနဲ့မြေနေပိုင်းနေထိုင်ကြသူတွေအနေနဲ့မြေကြီးမှုအန္တရာယ်ကနေကင်းလွတ်ရာကိုရှောင်ရှားဖို့နဲ့တောင်ဝမြို့နယ်နဲ့ဘင်းလင်းမြို့နယ်တွေအတွင်းမှာရှိတဲ့မြေကမ်းနီးမြေနေပိုင်းမှာနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့အတွက်သတိပေးကြေညာချက်တွေထုတ်ပြန်ထားပါတယ်
။အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုဟာရှေ့တောင်အရှနိုင်ငံတွေဖြစ်တဲ့မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုဒီကနေ့အောက်တိုဘာ၁ရက်နေ့မှာပဲခေတ်စတင်ထွက်ခွာတော့ပါပြီ။ဝန်ကြီးပွန်ပီယိုဟာ2018ခုနှစ်အာဆီယံအလဲကျောက်ဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံမှာကျင်းပမဲ့အင်ဒိုပစိဖစ်ဒေသတစ်လောနိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးတော့ပထမဆုံးမဲခေါင်မြစ်အောက်ပိုင်းဒေသဝန်ကြီးများအစည်းအဝေးမှာသဘာဝပတ်အဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။မဲခေါင်မြစ်အောက်ပိုင်းဒေသ၅နိုင်ငံထဲမှာမြန်မာ၊ကမ္ဘောဒီးယား၊ထိုင်း၊လာအိုနဲ့ဗီယက်နမ်နိုင်ငံပါဝင်ပြီးတော့ရေရင်းမြစ်အုံချရေးအပြင်မြန်မာနိုင်ငံတွင်းမုတ်တုံမိုးကြောင့်ရေပိဒုက္ခအကြီးကျယ်ကြုံတွေ့နေရတာကိုလည်းဆွေးနွေးဖို့ရှိနေပါတယ်။ဒေသတွင်းနိုင်ငံ18နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်မဲ့အာရှအရှိအရှာတီတီစီဝေးမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လင်းတဲ့ပြတင်းကိစ္စတောင်တရုတ်ပင်လယ်ပြင်ရေချောင်းပြဿနာကျန်းဖက်ဝါတာဆွဲဆိုင်ရာစိုက်ဘာလုံခြုံရေးအပြင်ရခိုင်ပြဿနာကိုပါဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်ဒီကြောင်းသတင်းပြေဆုံးမကြခင်ကြားအောင်ပါပါ
စင်ကာပူနိုင်ငံမှာဇူလိုင်လ2ရက်ချက်တပရင်းနေ့ကနေစနေနေ့ထိ3ရက်ကြာချင်းပတ်မယ်အာဆီယံကနေဒါဝန်ကြီးအဆင့်တက်ပတ်လည်အစည်းအဝေးနဲ့ ERF အာဆီယံဒေသရင်းအစည်းအဝေးတွေကိုတက်ရောက်မယ်ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ဟာရိုဟင်ဂျာအရေးနဲ့မြောက်ကိုရီးယားအရေးကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ကိုကိုကာဘီရေဒီယိုကနေဒါနိုင်ငံတကာသတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးတင်းရှောင်နဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေအရေးပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်လန့်တဲ့အစီအစဉ်တွေကြောင့်ဒေသရင်းလုံခြုံရေးအခြေအနေတွေအတွက်ချင်းချောက်မှုတွေပေါ်ပေါက်နေတဲ့ကိစ္စကိုဝန်ကြီးဖရီလန်ကဆွေးနွေးဖို့ရှိတာပါ
မျက်နှာပြင်သုံးပက်ပါပြီးတော့အိမ်မှာပဲဆက်နဲ့ညှစ်ထုတ်လို့ရနိုင်တဲ့ 3D plastic သနတ်ကိုဘယ်လိုလုပ်ရလဲဆိုတဲ့လုပ်ပုံလုပ်နည်းကိုဖြန့်ချိခဲ့တဲ့ Texas ပြည်နယ်သားတဦးကိုဖြန့်ချိခွင့်ပေးခဲ့တာကြောင့် Washington DC ပါဝင်ပြည်နယ်ရှိခုကသမ္မတ Trump ဆိုတာကိုတရားစွဲဆိုနေကြပါတယ်။ဤပညာကြောင့်ဒီအိမ်မှာပဲသနတ်တွေထုတ်လို့ရနိုင်တဲ့အခြေအနေတွေအခုရောက်နေပါပြီ။အခုအတွက်အမှုအတွက်သမ္မတ Trump ကလည်းဒီကိစ္စကိုဆက်ပြီးတော့လေ့လာနေတယ်လို့ဆိုပါတယ
်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။ခုတော့သတင်းလွှာတွေတင်ဆက်ပေးပါရမယ်။ဩဂုတ်လ10ရက်နေ့ဒီကနေ့စတင်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ရဲ့အာရှသုံးနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေကိုဒေတာတွေနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ကိစ္စမြန်မာနိုင်ငံတော်ဝန်ရည်ကြီးမှုတွေဖြစ်ရတဲ့တဘာဝဘေးဒဏ်နဲ့ပတ်သက်တဲ့ကိစ္စလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝန်ကြီး Pompeo ကခီးစဉ်အတွင်းမှာဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားဌာနရဲ့အကြီးအကဲတာဝန်ရှိသူကသတင်းတောက်တွေကိုပြောဆိုပါတယ်။မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားမဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့မတ်စုမြွန်မောင်ကနေပြီးတော့တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ဒီကနေ့ဝါရှင်တန်ကနေထွက်ခွာပြီးဩဂတ်လ2ရက်နေ့ကနေ5ရက်နေ့အထိမလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားရောက်မဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ရဲ့ခီးစဉ်မှာအထူးကသွားမဲ့နိုင်ငံကတော့စင်ကာပူနိုင်ငံဖြစ်ပါတယ်။လက်ရှိ2018အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူမှာကျင်းပမယ်နိုင်ငံဆောင်နှစ်ပတ်လည်စီဝေးပွဲတွေကိုဝန်ကြီးပွန်ပီယိုတက်ရောက်ဖို့ဖြစ်တယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဝန်ကြီးပွန်ပီယိုဟာအာဆီယံ Regional Forum အာဆီယံဒေတာရင်းဆွေးနွေးပွဲ East Asia Summit အရှေ့အာရှထိပ်သီးနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲ American ASEAN နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲနဲ့မဲခေါင်မြဝမ်းအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ East Asia Summit ကြာရင်မြန်မာနိုင်ငံကရခိုင်ဒေသပြဿနာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပေယိုထည့်သွင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူကအခုလိုပြောပါတယ်
။ The denuclearization of the DPRK, the contested South China Sea, terrorism, maritime and cybersecurity and the crisis in Rakhine State among
ရခိုင်ရနျူကလ িয়ার ကျင်းစင်ကိစ္စရေပိုင်နဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စ၊ကြံဖက်ဝါဒ၊ရေချောင်းနဲ့စိုက်ဘာလုံခြုံရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ပြည်ထနာပါဝင်တခြားလုံခြုံရေးဆိုင်ရာအရေးကြီးတဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်
။မဲခေါင်မြဝမ်းအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲကြာရင်လည်းမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရေကြီးမှုလိုပြည်ထနာမျိုးတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံအပါအဝင်မဲခေါင်မြဝမ်းအောက်ပိုင်းဒေသ၅နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ခိုင်မာစေရေးကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ်။
These include Burma, Cambodia, Thailand, Laos, and Vietnam. The discussions
American နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာအောင်ဆောင်ရွက်မဲ့မဲခေါင်မြဝမ်းအောက်ပိုင်းနိုင်ငံတွေထဲမှာမြန်မာ၊ကမ္ဘောဒီးယား၊ထိုင်း၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေပေါ်ပါမယ်။ဆွေးနွေးမဲ့အကြောင်းအရာတွေအများကြီးထဲမှာရေအရင်းမြစ်စီမံခန့်ခွဲရေးကိစ္စကိုလည်းဆွေးနွေးကြမှာပါ။လက်တော်မှာကပဲလာအိုမှာရေကာတာကျိုးပေါက်တာရဲ့မြန်မာနိုင်ငံမှာရေအကြီးကျယ်ကြီးနေတာရဲ့လို့ကြည်ကွဲစရာဖြစ်တယ်ဖြစ်နေတော့ဒီအကြောင်းတွေကိုဆွေးနွေးဖို့အချိန်ခိုက်ပါပဲ။ရေဘေးဒုက္ခခံရတဲ့မြန်မာနဲ့လာအိုနိုင်ငံလုံးကပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဝန်ထဲစကားပါပါတယ်။
အခုလိုနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်မစခင်တည်းရဲ့အလိုကပဲအမေရိကန်အစိုးရအနေနဲ့ Indo Pacific ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေပိုပြီးတိုးမြင့်သွားမယ်လို့ပြောကြားခဲ့ပါတယ်။အာရှမှာကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုကိုတိုးချဲ့သွားမယ်လို့ဝန်ကြီးပေါ်ပီယိုကအမေရိကန်ကုန်သွယ်ကြီးများအသင်းကပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာမိန့်ခွန်းပြောခဲ့တာပါ။အမေရိကန်က Indo Pacific ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေတိုးလုပ်သွားဖို့အစီအစဉ်ရှိတော့မြန်မာနိုင်ငံနဲ့ရောတိုးမြင့်မှုအခြေအနေဘယ်လိုရှိပါသလဲ။ American ASEAN စီးပွားရေးကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလိုတုံ့သက်ပါတယ်
။လောလောဆယ်မှာက American မြန်မာရေးရာ policy ကနှစ်ခုကွဲနေတယ်ပေါ့။လွတ်တော်ဘက်ကတော့အခုမှလည်းသိတဲ့အတိုင်းပဲရခိုင်ရေးကိစ္စကပဲနံပါတ်၁အကုန်လုံးဟိုနေရာယူနေတယ်ပေါ့နော်။အဲရခိုင်ရေးကိစ္စနဲ့ဆက်လင်းပြီးတော့လည်းစီးပွားရေးပိတ်ဆို့မှုတွေနေပြန်ပြီးတော့ချမှတ်တော့မယ်ဆိုတော့အတန်ကြီးထွက်နေတယ်။အဲဒါပေမဲ့လည်းအလွှတ်တော်ကဘလောက်ပဲအတန်ထွက်ကဒီ executive branch ပေါ့အင်ဂျီရောဘက်ကနေအတီးပြူမှာပဲဒီ CY ပိတ်ဆို့မှုဆိုတာလည်းတကယ်ဖြစ်လာနိုင်တယ်။အဲ့တော့ကျွန်တော်တို့ကကြည့်ရမယ့်ဟာတကယ်အရေးကြီးကြည့်ရမှာပါလေဆိုတော့အင်ဂျီရောကမြန်မာနိုင်ငံအရေးကိုဘယ်လိုမြင်နေလဲပေါ့။အဲအဲ့ဒါကိုကျွန်တော်တို့ကြည့်ရတဲ့အခါမှာအနည်းဆက်ဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ဗျာပြီးခဲ့တဲ့နှစ်လလောက်က American မြို့သားကြံပေးကောင်စီရဲ့အကြီးအကဲတယောက်ဖြစ်တဲ့ Matt Bottinger မြန်မာနိုင်ငံကိုသွားတယ်သွားတဲ့အခါမှာသူရခိုင်ရေးကိုသူကပြောတော့ဆိုတော့ဒီရခိုင်ရေးရဲ့ရေးရှည် long term strategy ထားပြီးတော့ဖြေ ေရှင်းရမယ့်ကိစ္စဖြစ်တယ်ဒီနေ့ဝင်ဒီနေ့ရှင်းလို့မရဘူးအဲ့ဒါကိုသူတို့သဘောပေါက်တယ်အခုတော့အဲ့တော့မြန်မာပြည်ရဲ့ဟို NLD ဥဆောင်တဲ့အစိုးရဟိုဒေါက်ဆန်းစုကြည်ဥဆောင်တဲ့အစိုးရကလုပ်နေတဲ့လုပ်ငန်းစီစဉ်တွေကိုဆက်ပြီးတော့ American အစိုးရကနေပြီးတော့အားပေးပြီးတော့တိုက်တွန်းနေတယ်တနင်္လာနေ့district constructive ဖြစ်ဖြစ်ပေါ့နော်အာဘေးကူညီတဲ့နယ်ဆိုသူကပြောတယ်အာဘေးကူညီရဲ့နေရာမှာလေစီဝါရေးရင်းနှီးမြှုပ်နှံမှုကိုပဓာနထားပြီးလုပ်ကြပါဆို American company ကိုသူတိုက်တွန်းသွားတယ်စီဝါရေးရင်းနှီးမြှုပ်နှံမှုတွေဝင်လာမှဝင်လာရင်းနှီးမြှုပ်နှံမှုနဲ့အတူတူစီဝါရေးတိုးတက်မှုအနေပြီးတော့လူမှုရေးတိုးတက်မှုပညာရေးတိုးတက်မှုတွေနဲ့အတူတူဒီလိုမျိုးရေးရှည်ဖြစ်နေတဲ့ပြဿနာကြီးကိုအတူတူကဖြေရှင်းနိုင်မှာဖြစ်တယ်ဆိုပြီးသူကပြောသွားတယ်
အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာစင်ကာပူကိုအသွားမလေးရှားကိုဝင်ပြီးတော့ဝင်ကြီးချုပ်မဟာသီးယားမိုဟာမက်နဲ့တွေ့ဆုံဖို့ရှိသလိုစင်ကာပူကအပြန်အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။သူ့ရဲ့အခုအာရှခရီးစဉ်ဟာတတိယမြောက်ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့အတူစင်ကာပူခရီးစဉ်လုံးကတစ်ခါဗီယက်နမ်နိုင်ငံကိုတစ်ခါသွားရောက်ခဲ့ပြီးဖြစ်ပါတယ်ရှင်
။မဆူမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်လူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဖွဲ့စည်းလိုက်တဲ့၄ဦးပါလွတ်တော်သောစုံစမ်းစစ်ဆေးရေးကော်မရှင်ဟာနိုင်ငံတကာအာရုံစိုက်နေကြတဲ့တပ်တနာကိုအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့တုံ့တက်သူတွေရှိသလိုစစ်တပ်ဘက်ကပူပေါင်းဆောင်ရွက်မှုမလုပ်ခဲ့ရင်စုံစမ်းစစ်ဆေးမှုကအလုပ်ဖြစ်ပါမလားဆိုတဲ့တန်တရားတွေလည်းရှိနေပါတယ်။ VOA သတင်းတောက်မတ်မီခါကစုံစမ်းမေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ရခိုင်ပြည်နယ်တွင်ပြန်လည်တင့်မြက်ရေးတည်ငြိမ်အေဂျင်စီနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစည်းအဝေးတရက်အနေနဲ့အဖွဲ့ဝင်၄ဦးပါလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာ ARSA အတန်းဖတ်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းလူခွင့်ရေးချုပ်ပေါင်းကြောင်ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပြီးဒီကော်မရှင်ကိုပြည်တွင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးကူညီသွားမယ်လို့တမရယုံကြည်ညာချက်မှဖော်ပြထားပါတယ်။ကော်မရှင်နဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံတကာဘက်ကတက်မတော်ကိုလူခွင့်ရေးချိုးပေါက်တဲ့လှုပ်ဆောင်မှုတွေနဲ့နည်းနည်းရှင်းလင်းခဲ့တယ်လို့ဆွဆွဲနေတာမို့တက်မတော်ဘက်ကဘလို့ပူပေါင်းဆောင်ရွက်တလဲဆိုတာကိုစောင့်ကြည့်ရမယ်လို့သူကဆိုပါတယ
်ဒီကော်မရှင်ရဲ့ခေါင်းစဉ်က ARSA အကြမ်းဖက်ပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အကြမ်းဖက်မှုတွေပေါ့နော်အဲလူခွင့်ရေးချိုးပေါက်မှုတွေသူတို့ပြောနေတဲ့အဲလူမျိုးတွေတတ်ပြမှုတွေမတိမ်းမှုတွေစသဖြင့်ပေါ့အဲဒီလှုပ်ရွတ်တွေကိုစစ်ဆေးမယ်ဆိုတော့အနည်းအားဖြင့်ပြောရရင်တော့တက်ကိုစစ်စစ်မယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။ပြီးတော့တက်ကတကယ်တမ်းကိုစစ်စစ်ခံမမလား။အဲတကယ်တမ်းထိတ်ထိတ်တိုးလာတဲ့အခါမှာတက်နဲ့ဘလို့ပြန်ပြီးတုံ့ပြန်မလဲဆိုတော့ကျွန်တော်စောင့်ကြည့်ရမယ်။အဲဆိုရင်ကြာလဲကောင်းတယ်ပေါ့။အဲတော့ဒီကော်မရှင်ကနိုင်ငံတကာရဲ့ဖိအားကိုရော့ချသွားအောင်လို့နော်လုပ်တယ်ကျွန်တော်မြင်တယ
်။အရင်ရခိုင်ပြည်နယ်ရင်းစုံစမ်းရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတွေကိုစစ်ဖက်နဲ့ရဲဘက်ကအပြည့်အဝပူးပေါင်းမှုမရှိပဲစုံစမ်းစစ်ဆေးသူတွေတွားကျင်တဲ့နေရာအလုံးတွားခွင့်မရခဲ့တာတွေရှိတာမို့ဒီတစ်ခေါက်မှလည်းစုံစမ်းစစ်ဆေးမှုကထိရောက်ပါမလားလို့မေးခွန်းတွေထွက်ပေါ်နေတာလည်းရှိပါတယ်ဒီလိုစုံစမ်းစစ်ဆေးဖို့အဖွဲ့မဖွဲ့ခင်မှာရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံနဲ့ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်ထိတ်သီးတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာရှိပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့တင်းထုတ်ပြန်တာမရှိခဲ့ပေမဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ကိစ္စကိုထဲ့သွင်းဆွေးနွေးခဲ့တာမျိုးရှိနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပြီးတစုံတရာသဘောတူညီချက်ရထားတာမို့တမတော်ဘက်ကကော်မရှင်ဘက်ကစုံစမ်းစစ်ဆေးနိုင်ွယ်ရှိတယ်လို့တုံ့တက်တာတွေလည်းရှိနေပါတယ်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဘယ်လောက်ထိအောင်မြင်မလဲဆိုတာနဲ့ပတ်သက်လို့ဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင်ကတော့
အရင်နှုံးကကြတဲ့ခါကျတော့ဟိုဒါကသိပြီးတော့မှဟိုမတူရဲမဖြစ်ရဲဒီလိုအခြေအနေမျိုးဖြစ်တာကိုအခုကျတော့သူတို့ကဒါနိုင်ငံတကာမှာဒီအလုပ်တွေလုပ်ဖို့တဲ့လူတွေဖြစ်တဲ့ခါကျတော့သူတို့မှနီးလာတွေရှိမယ်အထောက်အကူနဲ့ဘယ်လိုနီးမလုပ်ရမလဲဆိုတဲ့ဟာတွေရှိမယ်အဲ့လိုမျိုးမင်းရဲ့စုံစမ်းမှုတွေလုပ်တဲ့ခါအဲတစ်ဖက်ကမင်းရဲ့စုံစမ်းခံရသူတွေပေါ့နော်အဲ့ဒါကတော့အကုန်လုံးပါနိုင်တာပဲဘက်ဒီဘီပါနိုင်တာပဲကိုယ်စင်တွေဘက်ကလည်းပါနိုင်တယ်တစ်ဖက်ကတပ်မတော်တို့ရဲတပ်ဖွဲ့တို့နောက်အုပ်ချုပ်ရေးပိုင်းဆိုင်ရာတို့အားလုံးပါနိုင်တာပဲအဲ့တော့ပါတဲ့အဖွဲ့အစည်းတွေကဟိုပူးပေါင်းဆောင်ရွက်မှုရှိမယ်ဆိုရင်တော့ဒါသူတို့လုပ်ငန်းတွေအောင်မြင်နိုင်တာပေါ့
နိုင်ငံရေးလေလာတုံသက်သူဒေါက်တာခင်မောင်ညိုကတော့လက်ရှိဖွဲ့လိုက်တဲ့ကော်မရှင်မှာပြည်ပဥပဒေကျွမ်းကျင်သူတွေပါဝင်တယ်လို့ပြည်တွင်းဥပဒေရေးရာကျွမ်းကျင်သူတွေပါထည့်သွင်းဖွဲ့ဖို့လိုအပ်နေတယ်လို့ထောက်ပြခဲ့ပြီးဒီဖွဲ့ဖွဲ့တာနဲ့ပတ်သက်လို့သူက
ဆက်ပြီးတော့သူဘာမှအများကြီးမလုပ်နိုင်တော့မဟုတ်ဘူးအဖွဲ့အစည်းတစ်ခုဖြစ်အောင်တော့ပဲဟိုနာမည်ရှိအောင်တော့ပဲရှိသွားမယ်လို့ကျွန်တော်ထင်တာပေါ့အဲ့တော့သူတို့ဘယ်လိုဆက်လုပ်မယ်ဆိုတဲ့အခါလေးကတော့ကျွန်တော်ဆက်ကြည့်တာပေါ့ဘလို့ရအောင်မလန်ခတ်တဲ့အခြေအဖြစ်နေတာပေါ့အဲစုံစမ်းစစ်ဆေးမှုပြုတာအကောင်းဆုံးဥပဒေလို့တော့ပြောလို့ရပါပဲ
Maja Deginga, Mimanang and Gutoyo Kere, Gula Tamaka, Lonjo Yi Kansi, a poor windy gale, the kind binary Luke when you chop mu, Julon Durego, Tiri Yao Yao Ye Unimbo, Luke when you chop mu rego, Lulas or Sons and Sequin Babo, Mima So Yago, Titan Kerali Shigabi, a cool digo machine. Bloody Sons and Sis say Namele Surago, Nangandaka Gago, B Dringawa, Sanchile Shibarishi.
Mammy Kaya Drinago Nasing Gera Pipare. Uyopayo Kachin Poezid in a Jamli Nangama Zulena Nasak Konyanigan in Nasak Kuyaniti, Kachin Bin and Yenya in a Sibishan Duka de Yigo Nangandaga, no Jamu Yachis ye Sanga Bibu Suni Gajabare. These 21 Epatalu Jamni Chise. Kachin Tayenda, Lumu Poesi, Tuyemu, Maramzo Angu, Kunyawe, and I said to Mimene Kama, Sunivere, Jangar in the Patabito, Tuga Gulu Sabito, Pupiabale.
The Yachaka Balas was no accounting of politics, religion, and Gachavo. The Tonguye Almama, Juro, the Sunni Biro, the America WKC, and the Nitaro, the Yupnagam Naswana, Ruglu, Network.
ဆက်မယ်ဆိုပြီးတော့ကျွန်တော်ရေကုန်မတီးအဖြစ်ဟိုကုလာဆိုင်ကရောက်လာပြီးတော့ကျွန်တော်တို့အတူလာရောက်ပူပေါင်းပြီးတော့ဆွေးနွေးပါဝင်တာပေါ့ဥရောပရောက်ကချင်တိုင်းသားမိသားစုတွေအနေနဲ့ကအခုမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ကချင်စစ်ပွဲတွေကြောကြသွားရင်းနဲ့ဒီ IDV လို့ဒီအဓိကပါဒီယူရိုပါရှိတဲ့လူတွေပေါ့နော်တော်တော်ချက်ချက်နဲ့အချိန်မှာကျွန်တော်တို့ဒီနိုင်ငံအလိုက်ပေါ့နော်စစ်ဆောင်တွေကိုကျွန်တော်တို့ကတတ်နိုင်တော့တောင်းဆောင်ကနေကျွန်တော်တို့ကူညီထောက်ပံ့တဲ့အခမ်းကဏ္ဍတော့ရှိရတယ်ဒါပေမဲ့ဒီချက်ပို့ပြီးတော့ပေါ့နော်ချုပ်ငင်းတောင်းတွေပြည်ပခါတို့ဒီ IDB
ကဲမ်မျိုးမကူညီရတဲ့အခြေအနေမှာကျွန်တော်တို့ဒီကူညီရဲ့အဖက်တွေတွားရင်ပြီးမတွားတာတော့တာမျိုးရဲ့အခြေအနေကိုဒီအဓိကလှုပ်ရှားနေကြတာတော့ဒီအမေရိကတော့ဂျပန်တို့ကအများကြီးရှိပါတယ်အများကြီးရဲ့ဆိုတော့တို့ကဒါလိုက်ဒီနိုင်ငံတော်အစိုးရနဲ့တို့ကဆက်သွယ်ပြီးမကူညီဘူးတို့ကတခြားတစ်ဖက်နဲ့ဒီတော့ဘာသာရေးအဖက်စီးနဲ့တို့ကဒါလိုက်ချိတ်ဆက်ပြီးတော့ ကိုကြီးရဲ့အနေထားတော့အများကြီးရှိပါတယ်။ဒါကြောင့်ကျွန်တော်ဒီလိုပြောနိုင်တယ်လေဆိုရင်အဲဒါကရောက်လာတဲ့ဘာသာရေးကောင်းဆောင်ရင်ခန္ဓာတူကိုရောက်လာတယ်။ရောက်လာပြီးတော့ကျွန်တော်လိုက်ပို့ရတဲ့အခြေအနေတွေအများကြီးရှိတာပေါ့။ဒါပေမဲ့အတင်းစိတ်ကတော့တို့ဘယ်လိုကြည့်ကြရလဲဆိုတော့ကျွန်တော်လည်းတို့မရောမယ်ဆိုရင်အသေးစိတ်မမေးဘူးပေါ့။ဒါပေမဲ့အဲ့ကိုရောက်လာတဲ့လူတွေဆိုတော့လိုက်ပြီးခေါ်
belu pietana di gu pishin kain tu ema ala nengen do ma pi lemu ya melu duite mida si bale.
Orapa yau ti tainda jono di kche minero ajiga ro si asoya pomo ajiga tiya disisino na modi awo na tiya disisin mine ve di juden ye ngin chan ye anu pi le ngin dem mesure hao jono anu ha tao duita ro. ที่เช่าบ่าวว่าที่ก็ที่ยายุโรปละสุยาเรนเนสก้าพิวเชนเลยที่ก็มีมาบีอ่ะเงินใช้เองอ่ะยาบุสระที่ตั้มตัวว่าเป็นมุ่งดีตั้มตัวอ่ะที่เงินใช้เองว่าที่ก็จูงกันทาร์ดูเวชเดสว่าดาวเวชเราอารมณ์ว่าใช้มันแบบเอ็นดีเนี่ยเอ็นดีมโหเป็นอะไรที่ตั้มตัวว่าที่ก็มีมันทูบีอ่ะเนาะดาวตัวเบียบุสระที่เช่าอันนี้เนี่ยอารมณ์เนี่ย
กองทัพมาป่าวนาวกูยังไม่ยอมเสด็จมีแม่เตรียมปีอัตราพิบาร์เร่กูรอในงานการเตรียมปุ๊บสบายไหมเมื่อกูเรียนในงานมาไม่ใช่ตรงจีติดที่สามมือเลยลงในเรื่องขนาดมีตัวในยาเรื่องมีการทั่วไล่พวกเรื่องเจ้าวอชิงตันโพสต์เตรียมจากกับเด็กพวกนี้ดีกว่าพบเจอเลยบาร์เร่ตังกูเรียกอะไรทั่วไล่เตรียมนี่กูทั่วมาพิจารณาไปไหมเมื่อกูเรียนเลยทั่วไล่เตรียมนี่กูทั่วมาพิจารณาไปไหม nuclear and a petemo at the border to tell a milk Korea, a chilaniga, blue less run a petta video, go to only a set piopia, pivali macna.
No Korean and Pyongyang did a machine, Sam down to the Tana Lokoma. Miss I don't you go tea sounded at Yelaknarigu Miare, Tolan Joruga, yet tied a double name, Bawe, that they talked out did they go, Washington posted in Lama, so I not those a nigger, popia tabali. Any double nigga, Maja, they can the name, but they don't ama, yet tied a double neva. အမည်မဖော်လို့တဲ့အမေရိကန်ထောက်လိုင်းအရာရှိတွေပြောဆိုကြရကြီးမားတဲ့ဆမ်တောင်းတုတေသနလောက်ကမှာမစ်ဆိုင်းဒုံးကျည်တစ်ခုဒါမှမဟုတ်နှစ်ခုတိစောက်နေပုံရတယ်လို့ဝါရှင်တန်ပို့သတင်းစာကိုပြောပါတယ်တပ်တွေထောက်ထားအစ်တွေအရလောင်စာအရေး၃တိုက်ချင်းပြတ်ထိန်တဲ့ဒုံးကျည်တွေကိုတိစောက်နေတဲ့သဘောပါပဲမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်ကအမေရိကန်ပြည်ထောင်စုကိုရောက်အောင်ပြစ်နိုင်တဲ့အထိထ top, Bioga, Bogu, Kim Duk Kwanga, Drenau, the Gumi, don't
Chongburun, Hami, Kwangi,
Tonguria, Suya, Yokuria, Loshamuri, Nika, Songjin, American Pinozumele, Nika, Losamuri, Sinibare, Kongai, Drenigo, Tonoru, Piolo, Mapibus, Raguro, Narule, Nale, Pinari, Melutine, Jau, Tonguria, and I, Winitana, the top, Bioga, Poguga, Kurialu, Piogaraba. Sam Downsay, Ranibido, Hua Sound 15, ICBM, Lukore, like Chimpi, Donji, Naku, a young art, Tolo Tara, Shivare, a Donji, they got Yokuria, Wizon Pianet, Donji. Because the Ladonga Bessingunangama located at Tetisunuema, nuclear energy, Loma Piatima Melu, Yakuria Council, Kinjong, Onga, the board to Talaba. The American Tamaton at Trump, like Kinjong, Ono, Lama Yetu Tajare, the board to Injatemaro, nuclear energy, Pepon Benine, Piatin Solo Male, Tilongani, Brolo Malesore, Tese, Chelati, Mapamau, Singu Sunuwe, Pimaro, Yakuria, and nuclear Chinchamuri, Mishiroba, Wulu, Tamar Trumga, Treta Lumuku Yakani, Yetagabare. Rand Corporation ye kagwe sanya chi dan leila tong twat tu Bruce Bennett ka raw myaw Korea ye yue che ha shin shin le le ma shi bu ayin kala rwe dong ga lo swin nwe nyin nai bo lou lai nuclear lou ngan ni go lou lai so a myo le phit nai ne lo so ba le
The North has learned over the years that
myaw Korea ha lo ngae de nit de dong ga lou saung ga la phit phit khe la de go chi pi lo chin chaw mu bi po lou li le American ba ka tabor de nyin mu ya go nyin nai mu de po lou li le so da myo tabor paw tha ba le Tamara Sanga, Yin Tamara Honilu, Lupu, Mulu Abu, Tamara Sanga, Pobi or Tony Lee, Yokuria, Chinese, Tolili, Chibalame, Tururi, Lakanema Mobau.
Yokuria, Nucleus, and Tolo Murego, Tencho, Tana Muga, Yeti Elule, Bruce Benega, Sapiobare.
I think we haven't seen much in the way of denuclearization. I mean,
Nucleus is in Piatin, Patabio, Losonari, Minasa, Genoruma, Mia, Riva, Nuclea Tolo Munas, Tainaru, Genoruga, Tencho, Sijinava.
ဒီလိုလုပ်ရတဲ့ကျွန်တော်တို့မတွေ့ရသေးပါဘူးနျူကလ িয়ারလက်နဲ့ချော့ချတာတွေကိုလည်းမတွေ့ရသေးပါဘူးမြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်မယ်လို့ဂရိပေးထားပြီမယ်လေနျူကလ িয়ার ဘုံတွေအတွက်လောင်စာတွေကိုဆက်ပြီးတော့ထုတ်လုပ်နေတော့မယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့ပတ်တုန်းကပဲပြောထားပါတယ်လောဆယ်မှာတော့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေး Donald Trump အစိုးရကိုအတုံးချနေတာမဟုတ်ပါဘူးလို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်
။ဒါကတော့မြောက်ကိုရီးယားဘက်ကတန်လျာဖြစ်ပေါ်အနေထားရနေပတ်သက်ပြီးတော့သတင်းလွှာကိုခုကြောအောင်လင်းပြောပြသွားတာဖြစ်ပါတယ်။ VOA American တန်ကဘော်ရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာထုတ်လွှင့်ပေးမဲ့ဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုရင်တော့ဒဲရီလီလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နေပါတယ်။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့ရဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ခါဘရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Meter လိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ Internet Website burmese.voanews.com မှာလည်းအချိန်နဲ့တပင်းညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင
်အစံဒီရော Democracy လမ်းကြောင်းပေါ်ရောက်နေပြီအာမလုတ်တက်မကင်တက်တာတွေအတွေ့အကြုံနေတာတွေနောက်ပြီး resist
တဲ့ဒီ line ဆွေးနွေးကောင်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးတဲ့ခါမှာအပြည့်အစုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်မနေ့ကအင်္ဂလိပ်စာတင်ကားစာပို့ချချက်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတချို့ကိုကောက်နှုတ်တင်ပြပေးပါမယ်တိုင်းရင်းသားလူမျိုးစုတွေနေထိုင်ရတဲ့တစ်တော်တွေတီရှိရအရက်ဒီမှာဖြစ်ပေါ်နေတဲ့ပြိပခါတွေကတစားတဲ့တစားရောပါလာနေတဲ့မြန်မာနိုင်ငံကတော်ရင်ကြားတော်ဝါးတွေမျိုးတုံတော့အောင်ချင်းချောက်နေတဲ့အကြောင်းကိုကိုနက်ရန်ကုန်အွန်လိုင်းစာဆောင်မှာရေးသားထားတာကိုဖတ်ရှုရပါတယ်။ဒီလိုမဖြစ်အောင်အဓိကကာကွယ်နိုင်မယ့်နည်းလမ်းကတော့ပဋိပက္ခတွေအဆုံးသက်သွားမှသာဖြစ်လိမ့်မယ်လို့ Wildlife Conservation Society WCS လို့ခေါ်တဲ့တော်ရင်တော်ဝါးကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကနိုင်ငံတကာကြားတော်ဝါးနေများအကျိုးပြီးခဲ့တဲ့သတင်းပတ်အတွင်းကထုတ်ပြန်လိုက်ပါတယ်။အဓိကထောက်ပြထားတာကတော့မြမတက်မတော်နဲ့ကချင်း KIA လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ဟူကောင်းတောင်ကြားဒေသဖြစ်ပါတယ်။ကချင်းပြည်နယ်အတွင်းအကျယ်ဝန်း2000ကီလိုမီတာ18000ကျော်ကျယ်ဝန်းတဲ့အဲ့ဒီဒေသမှာတောရိုင်းတိရစ္ဆာန်တွေအများပြားခိုးအောင်ရအရက်ဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရနာဂဒေသနဲ့စကိုင်းတိုင်းဒေသကြီးတွေမှာကဘာပေါ်မှာကြားတွေအများပြားနေထိုင်ရအရက်ဖြစ်ပါတယ်။ WCS, WWF, FFI အစရှိတဲ့အဖွဲ့တွေကဒေတာတွင်မှာနှစ်အတန်ကြာကလေးကသူတေသနာပြုလုပ်နေသလိုကြေးရွာသားတွေကိုလည်းတော်ရိုင်းတိရစ္ဆာန်ကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေမှာပါဝင်လာအောင်လက်ကျင့်တင်နန်းပေးတာမျိုးတွေပြုလုပ်နေကြတာပါ။ဒါပေမဲ့တိုက်ပွဲတွေကြောင့်ကြေးရွာသားတွေဟာတော်ရိုင်းတိရစ္ဆာန်တွေကိုကာကွယ်စောင့်ရှောက်ရေးမလုပ်နိုင်ပဲအသက်အန္တရာယ်လွတ်အောင်ထွက်ပြေးတင်းရှောင်နေကြပြီးတော်ရိုင်းကြားတော်တွေဟာမုတ်ဆိုးတွေလက်ကိုကြောက်ရွံ့ကုန်ရသလိုတစ်တောတွေလည်းပြုံးတိခုန်ရပါတယ်။မြန်မာနိုင်ငံအတွင်း2003ခုနှစ်ကကြားကောင်ကြီး150လောက်ရှိကြရာကနေအခုဆိုရင်တရားအောက်သာရှိတော့မယ်လို့ခန့်မှန်းရပါတယ်။အမဲလိုက်သမားတွေတရားမဝင်တော်ရင်တိရစ္ဆာန်မှောင်ခိုးကုန်ကူးမှုတရားမဝင်တစ်ခိုးထုတ်တာတွေတရားမဝင်တတ်ထုတူဖော်ရေးလုပ်ငန်းတွေစည်ရေးပြိပခါတွေကရှားပါတော်ရင်တိရစ္ဆာန်တွေမျိုးတော့အောင်အဓိကချင်းချောက်မှုတွေဖြစ်နေရတဲ့အကြောင်းဆသဖြင့်ရေးသားထားပါတယ်။ရူဟင်ညာဒုက္ခသည်တွေဟာအမေရိကန်စိုးရကိုမျှော်လင့်တကြီးစောင့်စားနေပေမဲ့အမှဖြစ်စည်းပေးတာမတွေ့ရဘူးဆိုပြီးတော့ကုလသမဂ္ဂရဲ့ Pass Blue Online စာဆောင်မှာတီနိုကာလာဘီယာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါတယ်။မြန်မာနိုင်ငံအတွင်းမှာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာအခုဆိုရင်တစ်နှစ်ပြည့်တော့မှာပါ။အရင်ကတည်းကရောက်နေတဲ့ဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်ကော့ဆက်ကစားမှာခိုးလုံနေကြတဲ့ရိုဟင်ဂျာအရေအတွက်ဟာတိတက်တမတတန်းရှိနေပြီလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ဒါပေမဲ့ဒီလောက်များပြားတဲ့လူတွေမြန်မာနိုင်ငံကနေထွက်ပြေးနေကြရတဲ့ဖြစ်ရပ်ကိုသမ္မတဒေါ်နယ်ထရန့်နဲ့အင်ပီရိုကခက်မစိတ်ပဲရင်ကုန်နှုတ်ပိတ်နေပါဗါး။အမေရိကန်လွှတ်တော်မှအမတ်တချို့ကဒီလောက်ဆိုးရွားလာတဲ့အဖြစ်အပျက်ပြဿနာကြီးကိုမီးမောင်းထိုးပြောဆိုတာတွေရှိပါတယ်။အထူးသဖြင့်ဒီမိုကရက်ပါတီကအမတ်တွေဖြစ်ပါတယ်။ဒုက္ခသည်တွေကအလွန်မတန်ဆိုးရွားလာတဲ့အခြေအနေအောက်မှာနေထိုင်နေကြပါဗါး။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လဆန်းမှာတွားရောက်ခဲ့ပြီးဒုက္ခသည်တွေကြုံတွေ့ရတဲ့အဖြစ်အပျက်ကိုဝါရှင်တန်ပို့သတင်းစာမှာရေးသားခဲ့ပါတယ်။ဝါရှင်တန်မှာအခြေစိုက်တဲ့ Refugee International အဖွဲ့ရဲ့အကြီးအကဲ Eris Shawos ကလည်းဒုက္ခသည်တွေရဲ့အခြေအနေကိုအထက်လူတော်မှတင်ပြခဲ့ပါတယ်။ဒါပေမဲ့ American ဆိုးရထံကနေထူးထူးခြားခြားအကူအညီကိုမျှော်လင့်နေကြတဲ့ Muslim ဒုက္ခသည်တွေမှာတော့ထင်တယ်လို့ဖြစ်မလာခဲ့ပါဘူး။ရိုဟင်ဂျာတွေကြုံတွေ့နေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့သမ္မတထရန့်ကဘာတခွန်းမှမပြောပါဘူး။မြန်မာဆိုရရဲ့လူမျိုးစုလိုက်ဖိရှားရှင်းလင်းမှုပေါ်ရေးယူဖို့အတွက်ဥပဒေမူကြားနှစ်ရပ်ချပတ်ခဲ့ပေမဲ့အထက်လွှတ်တော်မှဆွေးနွေးတဲ့အထိအဆင့်မရောက်ဘဲအမတ်အများစုရဲ့ခေါင်းဆောင်ကပိတ်ဆို့မှုပြုလုပ်ထားတာကိုကြုံနေရပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
သ
ဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဆက်လက်နားဆင်ကြရမယ်အစီအစဉ်ကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်သုံးခုလုံးကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကိမ်းနဲ့ကြင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ်O N O N ကပေါ်မှာ Y O U R ယောအသင်ဤ S H O U L D E R shoulder ကပခုံးဆိုတော့စခိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတ်တည်ရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြည့်ဆိုရက် challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမချေမနှဖြစ်နေတယ်ဆိုတာကိုဟာမူရကြည့်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့မချေနှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမချေနှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။အတီထားနော်။သူကလောကကြီးကိုမချေမနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out.He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မချေမနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေ့လာအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ကိုဇော်ဝင်းလိုင်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီဓာတ်ရိုက်လေ့လာအစီအစဉ်ကကျူးဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့အခုရှစ်လေးလုံးကြီးနှစ်30ပြည့်သွားတဲ့အချိန်မှာဒီမိုကရေစီရေတော်ပုံအတွင်းအသက်ပေးလူသွားကြတိုင်းပြည်အတွက်အသက်ပေးလူသွားကြတဲ့သူတွေရဲ့ဒီမိုကရေစီအိမ်မက်တွေသူတို့မျှော်မှန်းချက်တွေဘလောက်ထိအကောင့်ထဲဖော်နိုင်ပြီလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဆရာနာရှင်စနစ်ကြဆုံးပြီးတော့ဒီမိုကရေစီအစိုးရရဲ့လူပြည်သူကရုပ်ောက်တင်ပြလိုက်တဲ့အစိုးရတရားလည်းပေါ်လာပါပြီဒါပေမဲ့မြန်မာနိုင်ငံမှာနေပေါင်းများစွာအမြင့်တွေလာတဲ့အာဏာရှင်စနစ်ကအခုချိန်ထိကြာနေသေးတာကြောင့်တချို့နေရာတွေမှာလက်ရှိအစိုးရရဲ့ပြောင်းလဲမှုဖော်ဆောင်ရေးလုပ်ငန်းတွေဟာတင်တဲ့လောက်ခီးမရောက်ဘူးဖြစ်နေတာရယ်လဲသရရှင်တွေလည်းကြာတိမြင်တွေ့နေကြမှာပါအဲ့ဒီလိုမအောင်မြင်တာတွေဟာအာဏာရှင်စနစ်ရဲ့အငွေ့အသက်ကြောင့်ကြီးပဲလားဆိုတာတော့ဟုတ်မယ်မထင်ပါဘူးဒါပေမဲ့လည်းဆွေးနွေးစရာတွေကတော့အများကြီးရှိပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ဖိတ်ထားတဲ့သူတွေကလည်းရှစ်လေးလုံးအရေးတော်ပုံလွန်ခဲ့တဲ့နှစ်30တုန်းကဖြစ်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေဦးဆောင်ပါဝင်ခဲ့တဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုက်ပုံမှာရှိနေတဲ့ဒေါက်တာမန်းမြင့်ဆိုင်ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဒေါက်တာမန်းမြင့်ဆိုင်ကြားပါလားခင်ဗျာ
ကြ
ားပါလေခင်ဗျာ။ဟုတ်ကဲ့။ဆရာမင်းဆိုင်ပြောပါအောင်ခင်ဗျာ။အခုရှစ်လေးလုံးကနှစ်30ရှိလာခဲ့ပြီ။ဆိုတော့ဒီမိုကရေစီရေတော်ပုံအတွင်းရှစ်လေးလုံးကာလမှာရောအဲ့ဒီနောက်ဆက်တွဲနေသက်တေသတွေမှာအသက်ပေးခဲ့ကြတဲ့သူတွေလည်းအများပြပါပဲထောင်ထဲချီပြီးတော့ဆိုတော့သူတို့ရဲ့အိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖွင့်နေပါပြီလဲ။ဆရာလည်းအခုမြန်မာနိုင်ငံထဲမှာရောက်နေတယ်ဆိုတော့ကိုယ်တိုင်မြင်တွေ့နေရမှာပဲလေ
။အဲအကောင့်တွေဖွင့်တဲ့နေရာမှာတော့ကျွန်တော်တို့တိုင်းပြည်ပေါ့လေ။ကျွန်တော်တို့အစိုးရဒီမိုကရေစီအစိုးရအုပ်ချုပ်မှုအောက်မှာအတန်ဒီအရဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီ။အာမလုတ်တတ်မကင်တတ်တာတွေအတွေ့အကြုံနေတာတွေနောက်ပြီး resist ပေါ့။အာခန့်ကျင်ဘက်တွေရဲ့အင်အားငွေကိုရေးအကောင်းနေတယ်လေ။သူတို့ကလည်းဒီမိုကရေစီကမလို့ဒီမဲ့အာတူရဲအနာလူကျင်တဲ့လူတွေဒီကြားထဲမှာထိုးပေါက်ပြက်စီးနေတဲ့လူတွေရဲ့အာဒီသူတို့ရဲ့ရန်ကိုလည်းအများနဲ့ကာကွယ်နေရတော့သူတို့ကျွန်တော်တို့မပေါက်ဘူးပေါ့ကျွန်တော်တို့လူကျင်တဲ့ဒီမိုကရေစီဆိုတာကဘသူတူဦးတယောက်ဖြစ်စေ ီကျွန်တော်တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပြီးတည့်တည့်မှတ်သွားမယ်ဆိုကျွန်တော်နေလဲတော့ဝန်သာမယ်တောက်ခါမယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့နှစ်ရှည်လများကြိုးစားယူရမယ်ကိစ္စပဲအခုလောလောဆယ်တော့အောင်မြင်တဲ့အဆင့်တော့မရောက်သေးဘူးပေါ့ဟုတ
်ကဲ့ခင်ဗျ
ာရောက်ဖို့လည်းစိတ်လမ်းမမြင်သေးဘူးပေါ့အဲ့လိုဖြစ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုအောင်သူငင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာကိုအောင်သူငင်းကဆိုရင်လေရှိလေးလုံးရဲ့တော်ပေါ်မှာကိုယ်တိုင်ပါဝင်ခဲ့တယ်လက်ရှိမှာမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့မှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ဆိုတော့ကိုအောင်သူငင်းရဲ့အမြင်ကရောခင်ဗျာကျွန်တော်တို့ပြောင်းလဲမှုတွေအိမ်မက်တွေအကောင့်ထယ်ဖော်ဆောင်မှုကဘယ်လောက်ထိများခီးရောက်နေပါပြီလဲ
ဟုတ်ကဲ့ဟိုကျွန်တော်မြန်မာပြည်ကိုပြန်လာတယ်နောက်အခုချိန်ကြီးလဲမြန်မာပြည်မှာဆက်ပြီးတော့ကြိုးပမ်းနေဆုံးပါပဲဆိုတော့ဒါနဲ့ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီလူ့ခွင့်ရေးလမ်းကြောင်းပေါ့နော်ဆိုကျွန်တော်ကျင်လာတော့ on the right track ပေါ့ဆိုတော့လမ်းကြောင်းဖွင့်ပေါ်မှာမရှိသေးဘူးလို့ကျွန်တော်ချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့စီမှာဖြစ်နေတဲ့ကိစ္စတွေတော်တော်များများကဟိုတော်တော်ရုပ်ဆိုးအကြီးကျယ်တဲ့ကိစ္စတွေလည်းရှိတယ်။နောက်တစ်ခါကျတော့ကျွန်တော်မြန်မာပြည်မှာနေနေမှာပဲဒေတာတော်တော်များများခရီးထွက်ပါတယ်၊သွားပါတယ်။အဲ့ဒီအချိန်မှာလည်းကျွန်တော်တို့မြင်နေရတာကမတရားမှုတွေကဒင်းကျမ်းမဲ့ကြောင့်ပြဿနာတွေကတော်တော်များများရှိနေသေးတယ်ပေါ့နော်ဆိုတော့ဒီနေသားမှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့ညွှန်မှန်းခဲ့တာတော့ဒီလိုနိုင်ငံမျိုးမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုလှုပ်ရှားရတာအများကြီးကြံသေးတယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုဇော်ရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျကိုဇော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုဇော်နဲ့ဝင်ဆွေးနွေးပါဦးခင်ဗျကိုဇော်ဟာဆိုရင်လည်းဒီရှိလေးလုံးရဲ့ပုံပေါ်မှာဒါကိုယ်တိုင်ပါဝင်ခဲ့ဘူးတာပဲနောက်ဟိုဒီဆက်ပြီးတော့မြန်မာနိုင်ငံထဲမှာလည်းတောက်လျှောက်ရှိနေတယ်ဘလို့အမြင်ရှိပါတယ်လဲ
ဟုတ်ကဲ့ခင်ဗျာတကယ်တော့ဒီစီလေးလုံးအိမ်မက်ပေါ့လေနော်အဲဒါဆိုတကယ်တော့စီလေးလုံးကစတာမဟုတ်ခင်ဗျာလေးလက်ကတကယ်တမ်းပြောမယ်ဆိုရင်48ကစတာပါ48လွတ်လပ်ရေးနဲ့အတူစီလေးစစ်ပေါက်ပွားလာပြီးတော့အဲ့ဒီမှာဒီလူကြီးရောညီငယ်ကြီးရောဗမာပြည်တွေကဆုံးရှုံးခဲ့ရပါတယ်အဲ့ဒီကလေးကဆုံးရှုံးမှုဟာဒီနေ့တိုင်းအထိဟိုပြည်အကြောင်းလေးလမ်းကြောင်းပေါ်ရောက်ပလာဆိုတော့လုံးဝမရောက်သေးဘူးလို့ပဲပြောနိုင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီနေ့ဖြစ်တဲ့ကဆော့ဘလတ်နဲ့နိုင်စင်ရင်ကိုပတ်တာဘလတ်ခင်တော့အရင်ကြီးချုံးမှုရင်းမရှိသေးတာကိုအထင်ရှားပြရပါတယ်အဲ့ဒါ2008ခြေရာဥတွေကြောင့်ဖြစ်နေတာပါခင်ဗျာဟုတ်ကဲ့ပ
ါဟုတ်ကဲ့အဲ့တော့ရှစ်လေးလုံးမျိုးဆက်ဆိုပြီးတော့ကျွန်တော်တို့အခုဒါအခုအစိုးရဘက်မှလည်းတာဝန်ယူနေတဲ့သူတွေရှိလာပြီပေါ့နော်တကယ်ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေထောင်ကျခဲ့တဲ့သူတွေနေဆက်တွေရောက်သွားပြီးတော့မှတောခိုးပြီးပြည်ထဲပြောင်းဝင်ပြီးတော့မှအခုလုံနေကြတဲ့သူတွေလည်းအများကြီးရှိလာပြီပေါ့အစိုးရဘက်ကဥဆောင်မှုဘက်မှရောက်နေတဲ့သူတွေလည်းအများကြီးရှိနေပါပြီဆိုတော့ဒီရှစ်လေးလုံးဒီရီမန်းချက်ဆိုတဲ့ဒီဒီမိုကရေစီပြောင်းလဲမှုဖော်ဆောင်ရေးအပြည့်အဝအကောင့်ထဲမှာပေါ်နိုင်သေးတာဟာဘာကြောင့်များလဲစောစောပြောတဲ့ဒီအာဏာရှင်စနစ်ရဲ့အငွေ့အသက်တွေကြောင့်လားဒီအမြင့်တွင်နေတဲ့အတွေးခေါ်တွေစိတ်ဓာတ်တွေအဲ့ဒါတွေကြောင့်လားဟောကွန်တူငင်းဆွေးနွေးပေးပါအောင်ခင်ဗျာ
အဲကျွန်တော်မြင်တာကတော့ဒီလိုကြအခုလက်ရှိအခြေအနေမှာဒီ NLD ကရွေးကောက်ပွဲနိုင်သွားတယ်နိုင်သွားတဲ့အခါကျတော့ဒီသူတို့အနေနဲ့ကတော့အခုဘာကုန်လဲရုံးပြင်ကနာပေါ့ဗျာတကယ်အာနာနေရာမှာတော့ရောက်သွားပါလားဆိုတော့ဒါနဲ့လေအာနာကအပြည့်မရှိဘူးပေါ့နော်မရှိတဲ့အခါကျတော့အဲ့ဒီနေသားမှာပဲဆက်ပြီးတော့ဟိုရုံးကမ်းနေနေတာဖြစ်တယ်ဖြစ်တဲ့နေသားမှာလည်းအခုလက်ရှိအရှိုးအဟောင်းပြန်ကြည့်တဲ့အခါကျတော့သူတို့အနေနဲ့ကဘာဆက်လို့မှမသိသေးတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ပုံတော့ထင်တာပေါ့ဗျာဆိုတာကကျွန်တော်အနေနဲ့ပြောချင်တာကအရင်အာနာရှိခဲ့တဲ့သူဟောင်းတွေကိုစန့်ကျင်ပြီးပြောချင်တာလည်းမဟုတ်ဘူးဒါနဲ့ကျွန်တော်တို့နိုင်ငံကိုလမ်းကြောင်းမှန် on the right track တစ်ခုပေါ်တွန်းပို့လိုက်လို့ရှိရင်လည်းကျွန်တော်တို့ဟိုကျင့်ရပါတယ်
။ဒေါက်တာမင်းဆိုင်ပါခင်ဗျာအဲ့ဒီမိကုံးကိုဘယ်လိုမြင်မိသလဲ။ဒီချိန်လေးတော့မတကယ်ပါခဲ့တဲ့လူတွေဒီအာနာရှိစနစ်ပြင်ကြရတဲ့တိုက်ပွဲဝင်ခဲ့ကြတဲ့သူတွေကိုယ်တိုင်ဒီလက်ရှိမှာအာနာရှိတဲ့သူတွေအဖြစ်ရောက်နေပါရဲ့နဲ့ဒီကျွန်တော်တို့ပြောင်းလဲမှုဖော်ဆောင်ရေးဒီမိုကရေစီအိမ်မက်တရားဘာကြောင့်အကောင့်တယ်မဖော်နိုင်ရလဲခင်ဗျာ။န
ံပါတ်၁ကကျွန်တော်တို့တကယ်တဲ့တိုင်းဒီလိုအတိုင်းအတာနဲ့ကျွန်တော်တို့ငင်းငင်းရရကိုအရေးကြီးဆုံးပဲကျွန်တော်တို့ပတ်ပတ်လည်ပါအကုန်ကြည့်ဘယ်ဒေသမှမဆိုတော်လည်ရေးရှိနေလူမျိုးစုတိုင်းမှာကိုတော်လည်ရေးရကြည့်တယ်အဲ့ဒီလူတွေကဗမာဆိုတဲ့လူတွေနဲ့ပေါ့လေဗမာလို့ခေါ်သမုတ်တဲ့ကိုယ့်ကိုယ်ခေါ်သမုတ်တဲ့လူတွေနဲ့သာသာတာဖြစ်ပြီးတသွေးတဲ့တသားတဲ့ဇန်နဲ့ဒီတိုင်းဒီမှာနေပြီးဒီကိုတော့ဒီမျိုးစားတဲ့လူလေးလို့မခံယူရမချင်းဓမ္မမို့ရအခွင့်အရေးတန်းတူပေါ့ပုံရင်တော့ကျွေးကြော်လို့ကရင်တကြပမာတကြဆိုတဲ့ဟာမျိုးပြည်တော်စုစိတ်ကမဝင်မချင်းဆရာဒီဘူကြီးအစ်စ်မှန်လမ်းကြောင်းကိုပေါ့ဖို့မလိုဘူးကျွန်တော်တို့မှရန်ပေါင်းစုံရှိတယ်နော်တချို့တိုင်းပြည်ကကျွန်တော်တို့စီးပွားရေးနဲ့သိမ်းကျင်နေတဲ့
ကျွန်တော်တို့ကိုယ်တိုင်ဟိုကအိမ်ဦးတက်ကြီးပါပြီစပ်ပြီကြတာကျွန်တော်တို့အဆောင်ကြီးကျွန်တော်ရဲတွေစစ်သားတွေပြေးသွားတယ်ရဲရဲဝုံမပြောရဲဘူးအစိုးရတာဝန်ယူပြီးစပ်တယ်ဗျာကျွန်တော်ရှေ့ရောက်သွားလို့ချက်တောင်ပြန်စပ်တယ်ဗျာပြောပေါ်ဗျာတကယ်တော့လုံနိုင်ကိုင်နိုင်တဲ့သူလို့ရဲကိုင်ရဲတဲ့သူမရှိဘူးလို့ဆိုတဲ့ပုံစံမျိုးစစ်ကောင်သူကြီးပြောတဲ့ပုံစံလည်းအဲ့ဒီသဘောတည့် ကိုတက်ထွန်းဖိတ်ခေါ်ကြပါလားခင်ဗျာကိုတက်ထွန်းရှိပါလားခင်ဗျာရှိပါတယ်ဟုတ်ကဲ့ကိုတက်ထွန်းအားဆိုရင်လည်းရှီလေးလုံးရေတော်ဘုံမှာကိုယ်တိုင်ပါဝင်ခဲ့တယ်အခုလက်ရှိမှာလည်းကျွန်တော်တို့ရှီလေးလုံးနေ့30ပြည့်ခန္ဓာကျင်းပဖို့အတွက်ရန်ကုန်တက္ကသိုလ်ထဲမှာကျင်းပနိုင်ရေးအတွက်လှုပ်ဆောင်နေကြတဲ့ကော်မတီဝင်တူဦးလည်းဖြစ်တယ်ပေါ့နော်ဆိုကိုတက်ထွန်းရဲ့အယူအဆကတော့
another democracy project the main idea of the democracy so yeah ultra boom here la lulala sima kan go go here la diasi ye de long na ya la so da million no lu lu thin ne de kai nan jaro aku lou shi ye so da de constitution so da ga sia na shi che bi constitution me ai de jao ba democracy ma ko za pyu nai ma ma ho hu de ku lou shi ma di ဒီကောက်ွယ်ရအနိုင်ရရှိလို့ခုနကငါရခိုင်တော့ဟလာရွေးခိုင်းရတဲ့ဆိုပေမဲ့မနိုင်ကြတော့ဒါစစ်တပ်ကစိတ်ဓာတ်ရရေးဆွဲပြီးတော့စိတ်ဓာတ်ရပြင်ဆင်ထားတဲ့နိုင်ငံရေးဒီချက်ချင်းတွေကဖြစ်နေပြီပဲအဲ့ဒီပဲတိုင်းပြည်ရဲ့လက်ရှိအခြေအနေကရှင်လေးလုံးလုံးကရည်ရွယ်ခဲ့တာတွေမြန်မာနိုင်ငံတွေနဲ့တော့ဝေးရှိပါသေးတယ်ဟုတ်ကဲ့တခုရှိတာကအခုကျွန်တော်တို့ရှင်လေးလုံးမှာကိုယ်တိ
ဒီရှိလေးလုံးမှာကိုရင်ပါဝင်ခဲ့တဲ့သူတွေကလည်းဥဆောင်နဲ့အစိုးရအဖွဲ့ထဲမှာဟိုပါဝင်နေကြပြီပေါ့နော်ဆိုတော့ဟိုကိုယ်တိုင်ရှိပါဝင်ခဲ့တဲ့သူတွေကိုယ်တိုင်အခုလှုပ်ဆောင်နေကြပြီဖြစ်ပေမဲ့လည်းကြောင်းလဲမှုကိုပေါ်ဆောင်မှုမရှိနိုင်သေးတာဟာဘာကြောင့်လို့များဘာတွေကများအဟံတာဖြစ်နေတယ်လဲဆိုတော့2018ပြည်ပုံကတော့လူတိုင်းကထောက်ပြနေတဲ့ကိစ္စပေါ့နော်
တော်လွတ်တော်ထဲမှာတမတော်တမတာရှိတယ်ဒါကြောင့်ဒီဖွဲ့စည်းပုံပြင်လို့မရတဲ့အဆိုပြီးပြောကြတဲ့အကြောင်းပြချက်တွေတော့အများကြီးရှိတာပေါ့ကိုယ်သက်ထုံအမြင်ကရောကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကိုယ်တိုင်ဥဆောင်နေတဲ့အစိုးရဖွဲ့နိုင်နေတဲ့ကာလမှာတောင်ပြောင်းလဲမှုမဖော်ဆောင်နိုင်မှုဆိုမဖော်ဆောင်နိုင်သေးတော့ဘာတွေကများအဟံတာဖြစ်နေတယ်လဲဒါကြီးအဟံတာဖြစ်နေတယ်ဆိုတော့ဒါအတွင်း
ဒီတိုင်းပဲရှိနေတာအဲ့တော့ဒီစစ်တပ်ကတိုင်းပြည်ကိုကာကွယ်မယ်ပြည်ပရန်ကာကွယ်မယ်နော်မြို့သားကာကွယ်ရေးကိုဟလာလက်မှတ်လောက်ရမှာနော်တကယ်တမ်းဒီမိုကရေစီနိုင်ငံတွေပဲပြောပြောပြည်နေပြည်နိုင်ငံတွေပဲပြောပြောစစ်တပ်ကစစ်တပ်တာဝန်နဲ့စစ်တပ်ခန့်ကနာမှာရှိတယ်ဒါမဲ့ဒီကနေ့ ကျွန်တော်တို့ဒီတိုင်းပြည်အရေးရာအားလုံးမှာငါဘာမှမလုပ်ချင်တာလုပ်ရမှာဆိုတဲ့ပုံစံမျိုးနဲ့တွားနေတာဖြစ်တဲ့အတွက်ကြောင့်အဓိကအထက်ကပါလဲဆိုတော့နိုင်ငံရေးနဲ့စစ်တပ်နဲ့ဘာမှမဆိုင်ဘူးစစ်တပ်စစ်တပ်နေရာမီးနော်စစ်တပ်ကတာဝန်ကိုပဲလုပ်စစ်တပ်ကရည်တည်ချက်တိုင်းနေအဲ့ဒါဆိုလို့ရှိရင်နိုင်ငံတကာမှာဟောပြီးပေးမှာဟောအားလုံးကဘာပဲပြောစစ်တပ်ကိုအတိမတ်ပြုခံရမယ်အားလုံးကလ
ဒီနေ့ပြုလာမယ်အခုလိုမျိုးဆက်သွားနေမှာဆိုရင်တော့တိုင်းပြည်တော်တော်တော်ရင်လေးကိုကောင်းပါတယ်ဟုတ်ကဲ့ကျွန်တော်ကိုစောဝူလည်းတလဲပြန်ပြီးတော့အလဲအလဲပြီးခြင်းပါတယ်ကိုစောအခုပြောသားတဲ့ကိုသက်ထွန်းပြောသားတဲ့ဆွေးနွေးသားတဲ့အားရဲ့နောက်ဆက်တွဲပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံမြန်မာနိုင်ငံရေးမှာစစ်တပ်ကဆွေးညောက်ခလုတ်အဖြစ်လို့ဆိုရမှာပေါ့အဲ့လိုမျိုးအဟံတားအဖြစ်ရှိ ခုလူတို့ရဲ့ထောက်ခံမှုတခဲနဲ့ရနေတဲ့ဒီ NLD အစိုးရလက်ထက်မှာလူတို့ကတိုင်းပြည်လုံးနီးနီးကထောက်ခံနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးဒီမြင့်နေတဲ့အချိန်မှာအခုလိုမျိုးပြောင်းလဲမှုတွေမဖော်ဆောင်နိုင်တာစစ်တပ်ရဲ့အခန့်ကဏ္ဍကိုစစ်တပ်အလုပ်ပဲလုပ်ဖို့ဆိုတဲ့ဒီပြောင်းလဲမှုဟိုမဖော်ဆောင်နိုင်သေးတာဟာဘာကြောင့်များလဲကိုစောဘလို့သုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျခုနကပြောသလိုပါပဲဒီဥစ္စာအခြေခံက2007ကျန်ဥည်ရဲ့ပြဿနာပါပဲဟို NLD ကလည်းတော့နော်တောင်ပြူကမ်းပြူနိုင်ငံဆိုလိုလိုနိုင်ခဲ့တာပါ ไอ้เนี่ยมาไอ้เนี่ยมีมาไม่เข้าเบาตอนนั้นยี่ดีมาไม่เข้าเบาดีดีมาสู้ยี่ดีมีเนี่ยเป็นไหนไหนมาแต่ท้องที่ที่งานอุบลเนี่ยคุณเนี่ยอยู่ยอดอะไรข้ามเลยอาหมาลงไหนชาไหนงานที่มาไม่เข้าเบาตาดีตาบ้าเป้แต่ทุกเรื่องเราเนาะที่งานอุบลอาเซียนนั่นเองสมัยกูชีกันยี่สิบเอ็ดเรื่องอุบลเชลัวแต่ก็ที่คุณเนี่ยมาเราแต่ปูตัวเราอยู่ด้านเนี่ยเป็นยี่ลูกคนเลย
ยังไงสิอยู่ชอบที่จะไปปูยันเนี่ยตัวลูกเล็กๆมาปูมุสัวเลยที่นี่เว้ยที่โบราณนี่มาเลยแต่ที่นี่เราพี่น้องเอเนียปีนี้เนี่ยดูยังไม่ทราบเท่านั้นเองที่เราเล็กๆตัวจูด้าเลยข้ามาอามาลีปูมุสีดันปูโบนี่นายอะไรลูกน้องนี่มาเลยเนี่ยโอเคโอเคเจ้าสุดที่มาเลยคุณสาวคุณสาวคุณแต่ทุ่งเล่มเปลี่ยนไปเล่มเปลี่ยนมาเลยคุณแต่ทุ่งสุดที่อุ้งยันตัวลูกมีเสื้อติดข้างกันอ่ะปลาลาเราจันทร์ที่เซตเมจินาที่ชิลีลงเสียด ดิโมเกรซีเสียดดิจังเลมูฟอสันลูเรสเสียดเซเลชันตันเนียดิมิวเตติลุงเอริจาร์มาเสบีโรคูอันเนียฮาบลาวที่เยจีบาดเลยคูดิเนตองเซบีดิเชลเลลงเนปาเลปวยอาซอนเลยดาพระมาซงจิงทูรุชาจายังคงเด็กตัวเป็นมาเรามาจันโรเมียมาจันโรจิมบากุยพระมาซงจิงยาลาวีสโรดาทูจาร์เลปจังเลมูตะคูบอนอสโรดีพอมาโกคูเดทุนโอคูสุนีนิจาร์พยอนิจาร์อะไรตัวรูลิชิมจาบาวบลาวที่มีอาจ้าทูจาร์เลทูจามุลเล
สุราอย่างนี้สัวเลสการ์ดสายบ่นอ่ะกูยินดีจะสายเลชี่ชีดีมาโรดากาอืมยุคปัจจุบันนี้ยังเกิดดีมีแต่ดิมุกฤษีพูดจากกูตาวิชีเดตูดีกูแต่ที่ว่าเจ้าตัวนี้มาบ่เลยตัวนี้มาเลยชีลีลงกูจะตั้งลากันเลยดูดีเด็ดเอริกตัวชีลีลงกูบาเบตเดียวขมัดยาตรีดียาอันนี้เนี่ยแต่มูท้าวิโรที่รู้จิบังเวนปีเดียสุรา ดาบาดเจ้าตัวเองแค่ไหนเราเลยชนรู้ว่าที่มาพิวอันมาว่าเลยที่ก็ชนรู้ลูกชนะก็บาลเลยสุดโลกชีลีลูกแค่ไหนล่ะแกเรนี่ต้องเจอชีวิตแต่ไม่ได้ยินชีวิตอายุยืนได้เลยอยู่ยืนได้เลยเนาะก็เมื่อกูตุกมาอุดีดามีชีวิตลูกนี้ลูกนี้ไม่รู้เลยใครตัวชีลีได้ด้วยนี่ต้องเจอมาเราแต่งบาร์ดีชิเกนเลยเราชีลีลูกมีเสียงเราจ้องอะไรเอาบาร์ดีลูกนั่งเงี้ยเลย อาดีอาดาเจสีเดอาเนเจสีเดตมุกฤษีเอียจุเลยเจริธาบาลเลยไทยนารีเอบัวรีเอบารีเนี่ยเป็นเลตุเตปีเลยคุณแม่เนี่ยโน่ไทยมีตุคุโลเอชินีดีบ่ทำไมฉันรู้ตุคุโลไม่ชินีอาซีวายลุงวิจามาอิสระเป็ดีมาอาเนกองอาเนเนฉันรู้ชูมีกูมาทำไมแต่ในเงี้ยโน่เอ็ดิกาส่งเจ็บชิดเอ๋อตมุกฤษีเอียจุเลยไทยนาเอียจุเลยนั่นก็เสร็จแต่ไอ้ตัวกูเอ๋อ
อะไรท่านเจ้ามีเนี่ยเช่นนี้จะท่านเดียดกินได้เช่นนี้ตัวเบี้ยตันเลยคือเราไอ้ตัวมาไอ้ตัวเดียดเปลี่ยนเลยวิโรชูมีนั่นเองบารีอาเนลเลยบารีอาตาเลยบารีชิดเองเลยสุดเลยก็ตีชิลีลงชะตังเอเร่ลูรีโก้คุณยูเซติดีโอบาวุนดีโร่นุ่นนั่นแหละสุนิบาฮ์สุดยอดสุนิบุเอลิโก้จุนนั่นก็ชาวเยอคนยังมาจิมบ้ามาโอเคครับเนี่ยโอเคเจ้าสุดมาแล้วคุณน้องสุดตะโกนเลยจุนนั่นสักการณ์เสร็จแล้วก่อนตุนยี่จะไปบ่าวคู่ดี
เดโมแครตซีเยอรมันเนี่ยเนี่ยเป่าฟ้าอะไรสัวลูกสัวมาปนอันนี้ดีสัวอะไรแท้มาดีชิลีลงดีข้างหน้าดีมาดีคุณลามาดีนี่ต้องเดียข้างหน้ามาอันนี้สัวยาเนี่ยเป่าเวมุสัวยาตาวันชิตุเรียเป่าเวมุก็เอาเปล่าเยจีบาเลยขนาดคุณน่ารู้อะไรจีโน่คุณแต่ทุ่มเยอะกว่าเลยเช็ดดีอ๋อจีโน่กังวลบาเลยจีโน่เราดูว่ามันดีจีโน่มีน่ารู้เลสซี่ชิเนียช่วยกู้ยูเปย์ยี่โลเนี่ยเลสซาไลเดชิลีมุจีโน่มีมาเลยบาชิลูเลลูเบียร์เอลูชิเอ
อากูเลชี่เชนี่มาเจอรู้ว่าอายาพาวงเชียเมสเซบาวงชัวเมสส่วนใหญ่เลยไม่รู้ไหนนั่นคือว่าเจอรู้เลชี่สู้อันนี้เนี่ยก็เจ้าเมสโลชินเจอรู้จะเนี่ยเอ้าจูมาไม่เลยปีเท่าไหร่นะไม่ใช่บ่าวส่วนที่รู้ปงยังยืนรอเป็นลูกมาสักตัวลูกไม่เอาลูกเทมาโอเคเจ้าสุดเทมาแล้วนะอาพาวงสินิจาร์ตุรีอาลูกอ่ะคู่ดีโอเฟซบุ๊กอันนี้เป็นลูกสินิจาร์ตุรีตัวเลชี่สุดเทมาแล้วเจอรู้เชียร์มีอาลูกดีบ่าวดอกมาพับยานัยนะว้าวนอร์
ตอนนี้เราหน้าสิงห์ยาเราคู่โซเวนไลน์ซีซั่นที่สุดเองงานยาได้ลีไลน์ซีซั่นอุปยันเลยทั่วเรื่องปีเกิดเอาไว้ที่ปารีสครับอเมริกันโซย่าเย่ตัวโบราณมีอาวุธกูเต็มจ้าบารอมีสิบาดายนี่กูมุ่งแต่เพียร์บาดายลุล่าคุณกูลีทายีนิลันวิโกวาสินันดิซิมิโรมาอเมริกันก็เอเชียนเพียร์มาจากที่งาจิมบาร์เร่บาดายลุล่าคุณมีดินยีนิลากามา ซึ่งนี่จะเรียกเทอีดานในงานจังเล่ป่าวเหมาเร่อีดานฮะกบ้าบอกว่าบาดายนี่กูเดนในงานนี้เนี่ยสุยาโซในงานที่คุ้มชีเดลูในงานกบ้าบาดายลุล่าคุณสัญญาอเมริกันแต่มาจี
Sam Brownback ကတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းပြောသွားတာပါ
If you're anything but a Shia Muslim in that country you do not have religious freedom if you're a Sunni if you're a Baha'i if you're
အဲ့ဒီနိုင်ငံမှာခမည်းဟာရှီးယားမွတ်စလင်မဟုတ်ရင်ဘာသာရေးလွတ်လပ်ခွင့်မရပါဘူးခမည်းကဆူနီဆိုရင်ဘာဟာရီဆိုရင်ခရစ်ယာန်ဆိုရင်ဂျူးဆိုရင်ဇိုရိုအစ်စထရီးယန်ဆိုရင်ဘာသာရေးလွတ်လပ်ခွင့်မရနိုင်ပါဘူး
နိုင်ငံရေးဝန်ကြီးမိုက်ပိုမီယိုကလည်းကယ်လီဖိုးနီးယားပြည်နယ်သမ္မတရေဂင်စာကြည့်တဲ့မှာမကြသေးခင်ကပြောတဲ့မိခွန်းတဲ့ဆိုဖီမူစလင်ဂိုင်းဝင်တူဦးရဲ့ဖြစ်ရပ်ကိုအခုလိုပြောသွားပါတယ
် Last month a simple man a bus driver a father of two children and a member of the Iranian Gobadi Sufi Dervish community was convicted and sentenced to death
သမန်လူဘစကားရှင်ပေါင်းခလီမြောက်ဖတ်တယ်အီရန်ဂူနာဘာဒီစူဖီဒါဗစ်မွတ်စလင်ဂိုင်းဝင်တွေကိုပြီးခဲ့တဲ့လကအပြစ်ပေးစီရင်ပါတယ်လူမျိုးရေးတပ်ဖွဲ့ဝင်တွေနဲ့ဒါဗစ်ဂိုင်းဝင်တွေကြောင့်အဒီကယုံဖြစ်ပြီးတဲ့နောက်သူ့ကိုပြစ်ဒဏ်ချတာဟာမေးခွန်းထုတ်စရာရှိပါတယ်ဆိုးရွားစွာမျှတမှုမရှိတဲ့တရားစစ်ဆေးမှုမတိုင်ခင်ကရောစစ်ဆေးစဉ်အတွင်းမှာပါသူ့အတွက်ရှေ့နေမရပါဘူးဇွန်လ18ရက်နေ့မှာတော့မစ္စတာဆာလက်စ်ကိုအီရန်ဆိုးရွားကဝမ်းနည်းပွဲကျိုးပေးစီရင်လိုက်ပါတယ
်ဒါဗစ်ဂိုင်းဝင်258ဦးကိုအမျိုးသားလူညုံရေးဆိုင်ရာရာဇဝတ်မှုတွေဖေဖော်ဝါရီလဆန္ဒပြပွဲမှာပါဝင်မှုတွေနဲ့ဆွဲချက်တင်ပြစ်ဒဏ်စီရင်ပြီးပြီလို့ရေဒီယိုဖရာဒါကထုတ်လွှင့်ပါတယ်ဒါဗစ်ဂိုင်းဝင်တွေကိုရုံးတင်စစ်ဆေးတဲ့အပေါ်တရားစီရင်ရေးရဲ့ရေစရာလုပ်ရတခုနိုင်ငံတကာမူဝါဒနဲ့စံနှုန်းတွေကိုကြောင်ကြကြချိုးဖောက်မှုတရအဖြစ်လူအခွင့်အရေးအဖွဲ့အစည်းနိုင်ငံတကာအဖွဲ့ချုပ်ကဖော်ပြပြောဆိုပါတယ်ပြည်ထောင်နေတဲ့မှာပြည်နေတံပေးတာ၊ကျိန်တံပေးတာနဲ့နှိရှိတောင်းတန်ချမှတ်တာတွေလည်းပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးညီလာခံအဖွဲ့မှာနိုင်ငံရေးဝန်ကြီးမိုက်ပိုမီယိုကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ကာကွယ်ဖို့ထရမ့်အစိုးရဟာတိတ်ကိုစိတ်အားထက်သန်နေပါတယ်။အီရန်မှာသာမကနေရာတိုင်းမှာဖြစ်ပါတယ်လို့ပြောသွားပါတယ်။ဒါပေမဲ့ရင်ဆိုင်ရမှာကဘယ်နိုင်ငံတနိုင်ငံအတွက်မဆိုတိတ်ကြီးလို့မိဖိနှိပ်ခံရသူတွေအတွက်ရင်ဆိုင်ပြောဆိုပြီးကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ပိုရလာဖို့အတွက်လမ်းဖောက်ရေးအတူတကွလှုပ်ဆောင်နေတာနဲ့အမျှအလုံးလက်တွဲဆောင်ရွက်ကြပါလို့ဝန်ကြီးဖွန်ပီယိုကပြောသွားပါတယ်ခင်ဗျာ
။ရန်ကယ်ဆိုရရဲ့သဘောထားမြင်အဖို့ကိုရှင်းပြလို့ပြီးပါပြီ
။တို့ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA အဖို့မှကြောင်းတမန်အတည်ပြုလို့ပါတယ်ခင်ဗျာ။ယူအီမြန်မာဘက်ကဘူရူနီနဲ့ပတ်စီစဉ်နေဆက်လက်တံခွင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါကင်မျိုးတက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
American Tiranso မှာ November လမှာကျင်းပမယ့်2018ဂျားပြက်ရွေးကောက်ပွဲမှာမဲပေးကြမယ် American တီတူတွေအပေါ်လွှမ်းမိုးဖို့အတွက်စူးစမ်းမှုတွေအောင်မြင်နေပုံတွေ့နေရပါတယ်ဒါပေမဲ့ဒီလိုလှုပ်ဆောင်ဖို့အတွက်စူးစမ်းနေတာကိုမကြသေးခင်ကမှတည်တည်ချာချာတွေ့ခဲ့ရပေမဲ့အစိုးရအရာရှိတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေကထုတ်ဖော်ပြောဆိုဖို့အတွက်တုံ့နှင်းနေကြတာပါ Facebook account နဲ့ Instagram account ပေါင်း32ခုမှာပုံမှန်မဟုတ်တဲ့လှုပ်ဆောင်မှုတွေတွေ့နေရတဲ့အတွက်ပိတ်ပစ်ခဲ့တယ်လို့ Facebook ကုမ္ပဏီကအင်ကာနေမှာကြေညာပါတယ်ဒီ account တွေကနေ American Dollar 11,000 လောက်တန်ဖိုးရှိတဲ့ကျော်ညာ150လောက်ကို American Dollar နဲ့ Canadian ငွေတွေနဲ့ပေးခဲ့တယ်လို့ပြောပါတယ်အခုချိန်မှာစုံစမ်းစစ်ဆေးမှုအစပိုင်းမှာရှိနေသေးတာမို့နောက်ွယ်မှာဘယ်သူပါဝင်ပတ်သက်နေတာဆိုတာပါဝင်အသေးစိတ်တွေကိုအတိတရမသိရသေးဘူးလို့လည်းပြောပါတယ်အမေရိကန်သမ္မတ Donald Trump ရဲ့မဲဆွဲစီယုံရင်မူဟောင်းပေါ်မန်နာဖော့ဒ်ကိုဗန်နာရေးဆိုင်ရာပြစ်မှုကျူးလွန်မှုနဲ့တရားခွင်စစ်ဆေးမှုတွေမနေ့ကစပြီးလှုပ်ဆောင်နေပါပြီ။ဂျူရီလူကြီးတွေဖြစ်တဲ့အမျိုးသမီး6ဦးနဲ့အမျိုးသား6ဦးတို့ပါဝင်တဲ့တရားခွင်ကိုဗာဂျီးနီးယားပြည်နယ်အလက်ဆန်ဒရာမြို့တကတရားရုံးမှာစစ်ဆေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယာဒီသတင်းပတ်တင်မှာပဲအာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့စင်ကာပူနိုင်ငံမှာတွေ့ဆုံပါပါ။တွေ့ဆုံမှာ Indo-Pacific ဒေသနဲ့ပတ်သက်ပြီး Trump အစိုးရဖွဲ့ရဲ့ပွင့်လင်းလွတ်လပ်တဲ့အမြင်ကိုမြင့်တင်ပေးမှဖြစ်ပေမဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးစိုးရင်ပူပန်မှုတွေကိုအဓိကဆွေးနွေးနိုင်မှုရှိပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မုံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။အခုထုတ်လို့တဲ့တနာရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိ6ကီလိုမီတာ7 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသုတတိမန်နဲ့တကွဒီမှာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.